ရခိုင်နောက်ပိုင်းမှာ WHO ကပြစ်ခံရလို့ကုလကမောင်သမားပြစ်ဆုံးတဲ့ပေါ်စုံစမ်းမှုတွေလုပ်ဖို့နဲ့နောက်မဖြစ်အောင်ကာကွယ်တပ်စီမယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပြီးနောက်တည့်ရက်မှာပဲပူတက်စီတင်ကာတစီအဲ့ဒီနေရာမှာပဲထပ်မံပြစ်ခတ်ခံရတဲ့တဲ့င်းကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မင်းပြားမြို့နယ်ရမောင်ကဒါအနီးမှာ CBS ပို့တက်စစ်ကုမ္ပဏီကစစ်ပျက်စီးတွေတင်ဆောင်လာတဲ့ကားတစ်စီးကိုမနေ့ကနေ့လေပိုင်းကရခိုင်လက်နက်ကင်အဖွဲ့ဘက်ကလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တာကြောင့်ရေမောင်းတေဆုံးပြီးတဦးတန်ရရှိခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အဲဒီကဟာအိုင်းကနေစစ်တွေကိုလာတာဖြစ်ပြီး WHO ကပစ်ခတ်ခံရတဲ့မင်းပြားမြို့နယ်ရမောင်ကဒါအနီးရောက်မှပစ်ခတ်ခံရတာဖြစ်ပြီးရေမောင်းတေဆုံးပြီးတဦးတန်ရရှိခဲ့တယ်လို့မင်းပြားဒေသခံတဦးကပြောပါတယ
်။မနေ့ကပေါ့ဆက်ပြီးတော့ဒီကြည့်လာချင်တဲ့အခွင့်အရေးလို့ပြောပါရယ်အဲ့ဒီဆွေကတခုစကားလို့ပြောကြတယ်ဗျအဲ့ဒီနိုင်ငံလူတွေကပြောနေကြလို့လေအဲ့ဒီမှာတယောက်ပြေတယောက်ပြေရတယ်ဒီတော့အဲ့ဒီကိုကြားပါတယ်ဗျအဲ့ဒီကသိရုံရောက်တယ်ပေါ့လေအောင်းလို့ဆိုပြီးအဲဒီလူဝိရှုကပြစ်ခခံရတဲ့နေရာနဲ့မဝေးဘူးခင်ဗျအဲ့ဒီရာမောင်တားရဲ့အလုံးသားပါပဲသိမင်းလေးပါတမန်တော်ကတရားထိတ်မှတော့ဂိတ်တွေရှိကြတော့လူတွေတွေ့ရတယ်ဒီအဲ့ဒီနားမှာအနောက်ခံနေလို့ထားတယ်အဲ့ဒါကိုကြားပါဦးခင်ဗျာ
အဲဒီကကိုရခိုင်လက်နက်ကန်အဖွဲ့ဘက်ကလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တာဖြစ်တယ်လို့တပ်မတော်ဘက်ကထုတ်ပြန်ထားပါတယ်အဲအဖွဲ့ပြောခွင့်ရခိုင်ဒုက္ခကညှိဆိုထားပါတယ
်ဒီမနေ့ကနေပြီးတော့ဒီမြန်မာစစ်တပ်ကအဲဒီကကိုဟိုသူတို့အရင်ဒီပစ်ခတ်နေတဲ့နေရာမှာပဲအဲဒီ WHO ကကိုပစ်တဲ့နေရာနားမှာပဲသူတို့ပစ်တာအဲ့ဒါမြန်မာစစ်တပ်တွေနေရာယူထားတဲ့သူတို့ရဲ့ဒီဟိုလုံခြုံရေးအေရီယာထဲမှာဖြစ်တဲ့ကိစ္စအဓိကကတော့သူတို့ကဒီလာတမြဒီကားရောစိုက်ကယ်ရောသူတို့အဲ့လိုမျိုးဟိုပြစ်ခတ်နေတာကတော့ဒါအတူလေးကြာနေပြီဗျ
ပြီးခဲ့တဲ့ April 20ရက်နေ့ကလည်းအဲ့ဒီရမောင်တရားအနီးမှာ WHO ကတစီပြစ်ခတ်ခံရတာကြောင့်ရမောင်တည်ဆုံးပြီးကျန်းမာရေးဝန်ထမ်းတဦးတန်ရာရရှိခဲ့တာနဲ့ပတ်သက်ပြီးတနစ် AA ကတော့တစ်ဖက်နဲ့တစ်ဖက်အပြန်လည်ဆွဆွေးနေကြတာပါအခုလို WHO ကပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးကုလသမဂ္ဂကလည်းစုံစမ်းနေတယ်လို့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနကလည်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရအနေနဲ့စုံစမ်းစစ်ဆေးမှုတွေနဲ့နောက်ထပ်အဲ့ဒီလိုပြစ်ခတ်မှုတွေထပ်မံမဖြစ်ပေါ်ဖို့ကာကွယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့မနေ့ကထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းမှာအခုလိုကမ္ဘာ့ကျန်းမာရေးအဖွဲ့ကပြစ်ခတ်ခံရတာပါဝင်တခြားစစ်ဘေးစစ်တမ်းတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကလာရောက်ပြီးနိုင်ငံတကာပညာရှင်တွေသတင်းဌာနတွေကိုခေါ်ဆောင်ပြီးအငြင်းဆုံးလာရောက်စုံစမ်းဖို့မျှော်လင့်တယ်လို့မြောက်ဦးမြို့နယ်ပြည်သူ့လွှတ်တော်မှဦးဦးလတ်စွာကပြောပါတယ်။
ကုလသမဂ္ဂကအဲညွန်ချညွန်ချိုင်းမှုစုကိုတိုင်ကပြောပြီဆိုတော့လေဒါကျွန်တော်တို့ကကြွဆိုပါတယ်နော်အဲ့လိုဟိုသူတို့စီကအဲ့ချင်းချင်းနဲ့ပညာရှင်တွေလာပြီးတော့ဒီကိစ္စဟာဘယ်လိုအမှန်တကယ်ဘယ်သူကကျူးလွန်နေပြင်မှုလဲဆိုတာကိုတော့ပုံမလေးလင်းဖော်ထုတ်နိုင်မယ်ဆိုတော့အကောင်းဆုံးကအဲ့လိုလာတဲ့ခါမှလည်းနိုင်ငံတကာသတင်းထောက်တွေနော်အစ်တုံရှိတဲ့နိုင်ငံတကာသတင်းဌာနကြီးတွေဒီလိုသတင်းဌာနတွေပါလာနိုင်တော့အကောင်းဆုံးကအဲ့လိုဖော်ထုတ်နိုင်ခြင်းအားဖြင့်လည်းအဲမြန်မာငြိမ်းချမ်းရေးကိုလည်းအထောက်အကူပြုနိုင်ပါလိမ့်မယ်ရခိုင်ပြည်မှာဂျီတူရရဲ့တကယ်တုံ့ပြန်နေရတဲ့စစ်ပေးစစ်တမ်းလည်းသုံးတရားကင်းသွားလိမ့်မယ်လို့ယူဆပါတယ်နော်အဲ့တော့အဲ့ဒီအဖွဲ့အမြန်ဆုံးလာပါစေလို့ပဲကျွန်တော်ပြောတင်နေပါတယ်အဲ့ဒီတစ်ဖက်နဲ့တစ်ဖက်အပြန်လန်ပြောတာကတော့ကျွန်တော်တို့ဘာမှပြောကြတောင်မရှိတော့ဘူးဒီဟာကြီးကိုကျွန်တော်စကားလုပ်ပြီးလည်းပြောကြတော့
ရခိုင်ပြည်နယ်တွင်းမှာဒီကနေ့ထိတိုက်ပွဲတွေဆက်လက်ကျင်းပနေတယ်လို့အရသာထိခိုက်သေးဆုံးမှုတွေဖမ်းဆီးခံရတာတွေလည်းနေ့စဉ်ရဲ့အများရှိနေပါတယ်တိုက်ပွဲတွင်းအရသာထိခိုက်သေးဆုံးတိုင်းမှာလည်းတန်းတဲ့အဲနှစ်ဖက်စလုံးဟာတစ်ဖက်နဲ့တစ်ဖက်အပြန်လန်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်